ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။မင်္ဂလာပါတူတူမလေးတို့ရေဒီကနေ့တရားစောက်ခြင်းအကြောင်းနဲ့ပတ်သက်ပြီးကြည်မေပြောပြသွားမှာဖြစ်ပါတယ်။အမေရိကန်နယူးယောက်မြို့မှာမန်ဟတ်တန်နဲ့ဘရုတ်ကလင်းမြို့တရားကြီးဟာအော်ဝဲကောင်းလောက်တဲ့အင်ဂျင်နီယာရဲ့လက်ရာဒုတခုလို့ပြောလို့ရပါတယ်ကွယ်ဒီတရားကြီးကိုပုံစံဆွဲပြီးစောက်လုပ်ဖို့အစတင်ပြီးစိတ်ကူးသူကတော့ John Cole Berlin ဆိုသူဖြစ်တယ်1869ခုနှစ်လောက်တည်းကသူ့ရဲ့အစီအစဉ်ကိုတင်ပြခဲ့ပြီးမင်းတခြားတရားပါရဂူတွေကလုံးဝလက်မခံခဲ့ဘူးမဖြစ်နိုင်ဘူးလို့ညှင်းဆန်ခဲ့ပြီးပယ်ချခဲ့ကြတယ်ဒါပေမဲ့ John ရဲ့သားဖြစ်သူ Washington ဆိုသူကအခြား engineering နားလေသဘောပေါအောင်သူရှင်းပြနိုင်ခဲ့တယ်ဝါရှင်တန်ဟာသူကိုယ်တိုင်လည်း engineer လူငယ်တူဖြစ်တယ်သူတို့သားအဖနှစ်ယောက်တရားကြီးပြီးစီအောင်ဆောင်ရွက်ဖို့လုပ်ငန်းတွေနှီးလန်းတွေအကြံစီတွေကြော်လွှားရမယ့်အခက်အခဲတွေအတားအဆီးတွေကိုအသေးစိတ်တည်တည်ချာစဉ်းစားပြီးအပြေရှာကြတယ်သူတို့သားအဖနှစ်ယောက်ဥဆောင်ဥရပြုပြီးတိဆောက်ရေးအတွက်ငွေကြေးစိုက်ထုတ်ရင်းနှီးမြှုပ်နှံကြဖို့ဘဏ်လုပ်ငန်းရှင်ကြီးတွေနဲ့ဆွေးနေတယ်စီယုံတယ်ငွေကြေးကိစ္စအောင်မြင်တာနဲ့တပြိုင်နက်သားဖာနှောက်တက်တဲကြောကြောနဲ့တိဆောက်ရေးအလုပ်သမားတွေငားပြီးသူတို့ရဲ့အိမ်မက်တရားကြီးကိုအမြန်ဆုံးအကောင့်တွေပို့ဖို့စိုင်းပြင်းကြလာတာပါပဲကွယ်ဒါပေမဲ့တရားစီမံကိန်းစပြီးလအနည်းငယ်မှာပဲကံကြမ္မာဇိုးကြီးတစ်ခုကြုံရပါတော့တယ်လုပ်ငန်းခွင်မှာထိခိုက်ပြီးဖခင်ဂျွန်ဟာကွယ်လွန်သွားတယ်သားဖြစ်သူဝါရှင်တန်ဟာလည်းဥကောင်းပိုင်းမှာပြင်းထန်စွာဒဏ်ရာရပြီးလမ်းမလျှောက်နိုင်ဘူးစကားမပြောနိုင်ပဲဖြစ်သွားတယ်။သူတို့နှစ်ယောက်နဲ့အတူတရားစီမံကိန်းကြီးဟာလည်းရေစုံမျောသွားပြီလို့အလုံးမှတ်ယူလိုက်ကြတယ်။အင်ဂျင်နီယာတွေထဲမှာလည်းဂဂနနတိတိကျကျဒီပုံစံကိုမသိထားကြလို့သူတို့သားဖမပါပဲဆက်ပြီးတိဆောက်ဖို့မဖြစ်နိုင်တော့တဲ့အခြေအနေဖြစ်နေတယ်။ဒါပေမဲ့လက်တွေ့မှာတော့ထင်ထားလို့မဟုတ်ဘူးကွ account ထဲပေါ်နိုင်ခဲ့တယ်။ Washington ဟာစကားမပြောနိုင်ပင်မဲ့သူ့ရဲ့ဥနှောက်ကငကိုမူလအတိုင်းပဲထက်ထက်မြက်မြက်ကြီးကြီးလင်းမဲရှိနေစေပဲဖြစ်တယ်။တနေ့တော့သူစေးုံကတည်းကလှဲနေပြီးလူအများနဲ့ဆက်သွယ်လို့ရနိုင်တဲ့အကြံဉာဏ်တခုဖြတ်ခနဲဝင်လာတယ်။တကိုယ်လုံးတည်တယ်လို့ဖြစ်နေပင်မဲ့လှုပ်ရှားနိုင်တဲ့လက်ကလေးတစ်ချောင်းရှိနေသေးတယ်။အဲ့လက်ချောင်းလေးနဲ့သူ့ဇနီးတဲ့ရဲ့လက်မောင်းကိုကျင်းနှံ့ရိုက်သူတို့တင်ကေတတမျိုးနဲ့ဆက်သွယ်ဖို့ကြိုးစားခဲ့တယ်။ဆက်သွယ်လို့ရပြီဆိုတာနဲ့ဇနီးတဲ့ကတဆင့်တရားဆောင်မဲ့အင်ဂျင်နီယာကိုသူပြောလို့တမားဆက်သွယ်ပြောကြတဲ့အခါနောက်ဆုံးမှာဝါရှင်တန်ရဲ့လှပခန်းနာတဲ့ဘရုတ်ကလင်းတရားကြီးပြီးစီးခဲ့တယ်။လက်ထထောင်းတီးနဲ့အချက်ပြဆက်သွယ်ညွန်ကြားတဲ့အလုပ်ကို73နှစ်တိုင်တိုင်လုပ်ကိုင်ဆောင်ရွက်နိုင်ခဲ့တယ်။တရားကြီးဟာ1883ခုနှစ်မှာအရှိဆုံးနဲ့အကြီးမားဆုံးအထည်ဝါဆုံးကျိုးတရားကြီးဖြစ်မှတ်တမ်းတင်နိုင်ခဲ့တယ်။အထမမြောက်ကဘာအန့်ချီပွဲရာလူတောင်ဂုံပြုပြောဆိုခဲ့ကြတယ်။ကဘာမှာအကြီးဆုံးမြို့ကြီးဖြစ်တဲ့နယူးယောက်ကိုဒီတရားကြီးဟာများစွာပံ့ပိုးခဲ့တယ်။တူတူမလေးတို့ရေတရားတစ်ခုရဲ့တံပိုးဟာကမ္မန်းလို့မရအောင်တံပိုးကြီးပါတယ်နော်တဏှာနဲ့တဏှာကိုအချိန်တိုအတွင်းရအောင်တရားဟာပို့ဆောင်နိုင်တယ်တေဒေသားနဲ့တေဒေသားဆက်သွယ်ရမှာအကျုံးဝင်တယ်တို့တွေရဲ့ဗမာပြည်မှာလည်းခုခေတ်မှာတရားတွေများဆိုတာတိဆောက်ခဲ့လို့ခရီးသွားလာရင်ကုန်စီစီးဆင်းမှုတွေမြန်လာပြီးလွယ်ကူစေခဲ့တယ်အရင်တုန်းကတဏှာကုန်သွားရတဲ့ခီယာခုဆိုတရားရှိတာမို့နှစ်နာရီလောက်နဲ့ပဲအချိန်ကြာတော့တယ်လीတူတူမလေးတို့ဤတရားရဲ့အကျိုးကျေးဇူးဟာတိတ်ကြီးမားလှပါတယ်ကွယ်ကြီးမေဒီနေ့အထူးပြောဆိုလိုတာကတော့မင်းတို့လည်းတရားအဖြစ်ဘဝတည်ဆောက်ကြဖို့ပဲဖြစ်တယ်ခရစ်တော်ဖျားရဲ့ကယ်တင်ရှင်တရားကိုသိဖို့တို့တွေဟာလူတွေကိုတရားအဖြစ်နဲ့ပို့ဆောင်ပေးကြရအောင်လေဝါကားတိုင်းမှာခရစ်တော်ဟာအသေးသက်ချင်းခံရပြီးလူသားတွေကိုကယ်တင်ခဲ့တဲ့အကြောင်းသိအောင်ပြောပြကြရအောင်လေဝါကားတိုင်းဟာလူသားတွေအတွက်အသက်နဲ့အမျှအရေးကြီးတဲ့အဓိပ္ပာယ်ကိုပေါ်ဆောင်နေပြီမယ်လူပေါင်းများစွာတို့ဟာဒီဝမ်းမြောက်တပွဲတင်းကိုကြားသိရခြင်းမရှိသေးဘူးယေရှုခရစ်တော်ကားတိုင်းမှာအပြစ်သားတွေအတွက်သွေးနဲ့အကြွေးဆက်ပြီးအပြစ်သားတွေကိုရွေးနှုတ်ကယ်တင်ခဲ့လို့အပြစ်ကနေလွတ်ခြင်းအခွင့်ကိုရသည်သာမကတေလွန်တဲ့အခါမှာကောင်းကင်နိုင်ငံတော်မှာထာဝရအသက်ရှင်ခွင့်ရမယ်ကယ်တင်ခြင်းတင်းကောင်းကိုမသိသေးတဲ့လူတွေပြောကြရမယ်ကောင်းကင်နိုင်ငံကိုပို့ဆောင်ရမယ်တရားတွေကို ို့တွေဖြစ်ကြရမယ်။လူသားတွေရဲ့အပြစ်တွေကိုခရစ်တော်လက်ဝါးကားတိုင်းမှာဖယ်ရှားပေးခဲ့တဲ့အကြောင်းကိုမသိသေးတဲ့လူတွေကိုပြောပြရမှာဖြစ်တယ်။တို့တွေမှာမပြောပြရင်သူတို့ဘယ်လိုလုပ်သိနိုင်မှာလဲ။မသိရင်ဘယ်လိုလုပ်ယုံကြည်နိုင်မှာလဲ။မယုံကြည်ရင်ဘယ်လိုလုပ်ကဲတင်ခြင်းရနိုင်မှာလဲ။ဒါကြောင့်တမန်တော်ကြီးရှင်ပေါ်လူကခုလိုမိန့်မွတ်ထားတယ်။သတင်းမကြားရင်အဘယ်သို့ယုံကြည်နိုင်မည်နည်း။ဟောပြောတော်သူမရှိရင်အဘယ်သို့ကြားနိုင်မည်နည်း။တူတူမလေးတို့ဒီနေ့မင်းတို့ဝန်းကျင်မှာလေဝါးကားတိုင်းကိုလူတိုင်းတို့လိုအလားအဖြစ်တစားဆင်နေကြတယ်။ဆွဲကြိုးပေါက်သီးနဂတ်နဆွဲအင်ဂျီတစိမ့်တွေအစားရှိသဖြင့်အလားဆင်မှုအမျိုးမျိုးမှာတုံးနေတာတွေ့ရမယ်။တချို့ကလည်းကားတိုင်းရဲ့အသေးပဲကိုလီးလေးနဲ့နဲ့တိထားပြီမဲ့တရိုတသေးပြုတ်ကြပြီမဲ့တချို့ကတော့ဘာအသေးပဲမှမသိပဲဒီတစိမ့်ဟာခစ်စားနေတယ်။ခစ်မိတယ်ဆိုတဲ့သဘောနဲ့အလားဆင်ကြတယ်။ဝမ်းနေဖို့သိကောင်းတာတခုကတော့တချို့ကဘာမှမသိပဲကားတိုင်းတစ်စိတ်ပါတဲ့ဘောင်းမီတို့ခြေထောက်တို့မှာဝတ်ဆင်ကြတာပဲကွယ်သူတို့တွေကကားတိုင်းရဲ့အသေးပဲကိုမသိကြလို့ပဲဖြစ်မယ်တူတူမလေးတွေတို့တွေကိုယ်တိုင်းကားတိုင်းရဲ့အနှစ်သာရကိုသိဖို့စ조사ပြီးမသိသေးတဲ့လူတွေဝေငှပြောဆိုရမယ်ကားတိုင်းဟာလူသားအလုံးရဲ့အတိတ်ပစ္စုပန်အနာဂတ်ကာလအထိတန်အောင်ပြုတ်ခဲ့တယ်ပြုတ်စေပြုတ်အောင်မယ်အပြစ်အလုံးကိုယေရှုခရစ်ကအဝေးသို့ဆောင်ယူသွားပြီးဆိုတဲ့ယုံကြည်သူအားလုံးအတွက်ဖွင့်လွှတ်ခြင်းအမှတ်တင်ကြတာဖြစ်ကြောင်းပြောပြရမယ်။ယေရှုခရစ်တော်မှာထာဝရအသက်ကိုရမယ်လို့ယုံကြည်ပြီးအသက်တာပြောင်းလဲဖို့စံဓာရှိသူတွေကိုကယ်တင်နိုင်တဲ့ဘုရားခင်တကူတော်လည်းဖြစ်ကြောင်းပြောပြရမယ်။တူတူမလေးတို့ဒီနေ့ကြီးမီပထမပြောတဲ့နယူးယောက်မြို့ကတရားကြီးကိုခက်ခဲမှုတွေကြားတဲ့ကပြီးအောင်စောက်ခဲ့တယ်လို့တို့တွေလည်းကောင်းငင်ကိုပို့ဆောင်ပေးမဲ့တရားတွေအတွက်ရဲကူမာတော့မဟုတ်ဘူးလူသားအားလုံးအတွက်ကားတိုင်းအကြောင်းကိုသိပြီးထာဝရအသက်ကိုရရှိနိုင်ဖို့ပို့ဆောင်ပေးရမှာဖျားပေးတဲ့တာဝန်အဖြစ်ခံယူပြီးတရားတွေတိဆောက်နိုင်ပါစေလို့ပြောကြရင်ကြည်မင်အစီအစဉ်ဒီမှာပဲရပ်နားလိုက်ပါတော့မယ်ကွယ်